Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါခင်ဗျာ Washington မြို့တော် VOA American အတန်းကနေ2016ခုနှစ် January လ20ရက်ဗုဒ္ဓနေ့ညနေခင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00ကနေ6:00ခွဲကနေ 9:00 line number 16 19နဲ့25တို့ကနေအတန်းလွှင့်နေပါတယ်ခင်ဗျာဒီညနေခင်းအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမတ်တင်ကြီးထိုင်နေကျွန်တော်ကြော်ကြော်သိချင်ကြပါပါပါကစ္စတန်နိုင်ငံကတက္ကသိုလ်တခုကိုဂျမ်ဖက်တက်ခဲခံရတာကြောင့်လူ25ယောက်တဲ့မနေ့သေဆုံးသွားပါတယ်ဆီးရီးယားနဲ့မြောက်ကိုရီးယားနျူကလ িয়ার ဆန်တက်မှုအပါအဝင်ကိစ္စရပ်တွေကိုဆွေးနွေးဖို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကဲဗီရုရှားနိုင်ငံသားရဲ့ဝန်ကြီးနဲ့ဒီနေ့တွေ့ဆုံမှုရှိပါတယ်ရှူဝါယွန်ဒေါ်လာရေးခေါင်းဆောင်ဟောင်းတဦးဖြစ်သူကိုညင်ညီလွင်အရင်ရဟန်းဘွဲ့ရှင်ကံပြီးတော့ဖန်ခံထားရပါတယ်ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိတန်းသတင်းတွေကိုလည်းကြားပါပါခင်ဗျာ
ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်အထက်မှာတော့အီရတ်နိုင်ငံက IS အစိုးရအဖွဲ့ရဲ့တံဖတ်တိုက်ခိုက်မှုအကြောင်းတခါဂျာမနီနိုင်ငံကမြန်မာနိုင်ငံကို €300 ထပ်မံလှူဒါန်းမှုဆုံးဖြတ်လိုက်ပါတယ
် Idea let's say we discuss always our cooperation with our partners
မနက်ကဆိုင်ရာဂျာမနီတံမတ်ပြောတော်တာဖြစ်ပါတယ်အပြည်အစုံကိုမကြခင်မှာနားဆင်ရမှာဖြစ်ပါတယ်တခါကြောင်မဲမြို့မှာရှမ်းနယ်ပလောင်တပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့တဲ့အချိန်ဒီထိုင်းနိုင်ငံဇက်ကမြန်မာကလေးငယ်တွေအတွက်နေထိုင်ခွင့်အထောက်အထားလက်မှတ်ရဖို့ထိုင်းရှိနေကောင်စီကအကူအညီပေးနေတဲ့အကြောင်းစာရတွေကိုလည်းနားဆင်ရဖို့ရှိပါတယ်ဒီကြောင်းနေတိုင်းငယ်မှာအရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်သိန်းကြီးထိုက်တို့ကရှင်းပြပေးမှာဖြစ်ပါတယ်ဗျာ
ပါကစ္စတန်နိုင်ငံနောက်မြောက်ပိုင်းကတက္ကသိုလ်တခုကိုတနက်တွေဘုံတွေနဲ့ဒီကနေ့တိုက်ခိုက်တာမှာလူ25ယောက်ထဲမှနေတည်ဆုံးပြီးဒါဇင်ပေါင်းများစွာဒဏ်ရာရသွားတယ်လို့တာဝန်ရှိသူတွေနဲ့စေယုံသတင်းရင်းမြစ်တွေကပြောပါတယ်အကြမ်းဖက်သမား၄ယောက်ပါတဲ့အဖွဲ့တစ်ဖွဲ့ဟာချက်စဒါမျိုးကဘာချခန်းတက္ကသိုလ်ကိုဒီကနေ့မနက်9နာရီလောက်မှာအတင်းဝင်လာပြီးចောင်းသားတွေနဲ့ဆရာတွေကိုပြစ်ခတ်ကြတာလို့လုံခြုံရေးပိုင်းသတင်းရင်းမြစ်တွေကပြောပါတယ်တက္ကသိုလ်ကိုတိုက်ခိုက်သူတွေထဲမှာအထက်ကံပုံခွဲသူ2ဦးထဲမှနေပါတယ်လို့ဒေသဆိုင်ရာရဲတပ်ဖွဲ့ဒုတိယစုံစမ်းစစ်ဆေးရေးမှူးချုပ်စာယီဝါဇီယာခန်းကပြောပါတယ်တက္ကသိုလ်ကိုတိုက်ခိုက်တဲ့ကိစ္စသူတို့နဲ့ဘာမှမဆိုင်ဘူးလို့ပါကစ္စတန်တာလီဘန်အဖွဲ့ပြောခွင့်ရမိုဟာမက်ခိုရာဆာနီကပြောပါတယ်စစ်ဘက်နဲ့မဆိုင်တဲ့အဖွဲ့အစည်းတွေဟာသူတို့ပြစ်မှတ်ထားတဲ့စီရင်ထဲမှာမပါဘူးလို့ဆိုပါတယ်ဒီကနေ့တိုက်ခိုက်မှုဟာအစ္စလမ်ရှရီယာတရားဥပဒေနဲ့ဆန့်ကျင်တယ်လို့ VOA ကိုပို့တဲ့ထုတ်ပြန်ချက်တစ်ခုထဲမှာခိုရာဆာနီကပြောထားပါတယ်ကွန်မန်ဒိုတပ်သားတွေအပါအဝင်စစ်တပ်ကတိုက်ခိုက်သူ၄ဦးကိုတုံ့သင်ခဲ့ပြီးတနရာပြီးတနရာဆက်ဆင့်ရှင်းလင်းပြီးတဲ့နောက်တက္ကသိုလ်ဝင်တစ်ခုလုံးကိုအန်ဒရယ်ကင်းသွားအောင်လုပ်ခဲ့တယ်လို့ပါကစ္စတန်စစ်ဘက်ပြောခွင့်ရအာဆင်ဘာဂျွာကပြောပါတယ်လောလောဆယ်ဆွေဇာလန်နိုင်ငံဇူရစ်မြို့မှာရောက်နေတဲ့ပါကစ္စတန်ဝန်ကြီးချုပ်နဝါဇ်ရှရီဖ်ကဒီတရဲဘောကြောင်နဲ့တိုက်ခိုက်မှုကိုရှုတ်ချပြီးဝမ်းနည်းဖွယ်ဖြစ်ရတဲ့အတွက်အလွန်အမင်းကြေကွဲရပါတယ်လို့ပြောပါတယ
်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလာဗရိုတို့ဆွေဇာလန်နိုင်ငံဇူရစ်မြို့တော်မှာဒီကနေ့ပုတ်ထုနေ့မှာတွေ့ဆုံဆွေးနွေးကြဖို့ရှိနေပါတယ်။ဆီးရီးယားနိုင်ငံရဲ့တည်ငြိမ်ဖို့အတွက်နိုင်ငံတကာရဲ့ပံ့ပိုးမှုမြောက်ကိုရီးယားရဲ့အခုနောက်ဆုံးနျူကလ িয়ার ဆန်တက်မှုတို့အပါအဝင်အကြောင်းအရာတွေဆွေးနွေးကြမယ်ဥရောပအရှေ့အလယ်ပိုင်းနဲ့အာရှခီးစဉ်တစ်စိတ်တစ်ပိုင်းအနေနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဒီကနေ့ဆွေဇာလန်ကိုရောက်ရှိမှာဖြစ်ပါတယ်ဇန်နဝါရီလ25ရက်နေ့မှာကျင်းပဖို့စီစဉ်ထားတဲ့ဆီးရီးယားငြိမ်းချမ်းရေးဆွေးနွေးပွဲမရေမရာဖြစ်နေတဲ့အရေးကြီးတဲ့အချိန်မှာပဲအမေရိကန်နဲ့ရုရှားတို့ရဲ့ဆွေးနွေးပွဲဖြစ်ပေါ်လာတာဖြစ်ပါတယ်။ဆီးရီးယားအစိုးရနဲ့အတိုက်ခံတို့ကြားဆက်ဆက်ညှိနှိုင်းနိုင်ဖို့ကုလသမဂ္ဂဥဆောင်တဲ့နိုင်ငံတကာဆီးရီးယားအထောက်အကူပြုအဖွဲ့မှအမေရိကန်ပြည်ထောင်စုနဲ့ရုရှားတို့ပါဝင်ကြပါတယ်။ဒါပေမဲ့ဆီးရီးယားသမ္မတဘာရှားအယ်အာဆတ်ကိုထောက်ပံ့ပေးမှုအပေါ်မှာတော့နှစ်နိုင်ငံကြားစန့်ကျင်ဘက်ဖြစ်နေကြတာပါဒီဆွေးနွေးပွဲမှာအတိုက်အခံကိုယ်စားလှယ်တွေအဖြစ်ဘယ်သူတွေတက်ရောက်တင်တယ်လဲဆိုတဲ့အပေါ်မှာသဘောတူညီချက်မရမချင်းဆွေးနွေးပွဲအတွက်ဖိတ်ကြားနိုင်မှာမဟုတ်ဘူးလို့လည်းတင်းနှင်းလာနေတုန်းကကုလသမဂ္ဂပြောခွင့်ရတဦးကပြောဆိုထားပါတယ်အစိုးရပိုင်းတို့ကတော့ဆီးရီးယားအစိုးရကဆွေးနွေးပွဲမတိုင်ခင်အတိုက်အခံစီးရင်ကိုကြည့်ကျင်တယ်လို့ပြောဆိုခဲ့ပါတယ်။အမေရိကန်နဲ့ရုရှားနှစ်နိုင်ငံနိုင်ငံခြားရေးဝန်ကြီးတွေတွေ့ဆုံမှုနောက်မှာတော့ဆီးရီးယားဆွေးနွေးပွဲအတွက်အချက်လက်တွေပို့ပြီးရှင်းရှင်းလင်းလင်းဖြစ်သွားနိုင်တယ်လို့ရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးကပြောဆိုတဲ့အကြောင်းရုရှား Interfax သတင်းဌာနကဖော်ပြပါတယ်
။ IS စစ်သွေးကြောဖက်ကိုတက်ခတ်နေတဲ့စီးရီးမဟာဗျူဟာကိုဆွေးနွေးဖို့ခေါင်းနိုင်ငံကကာကွယ်ရေးဝန်ကြီးတွေဒီကနေ့ပါရီမြို့တော်မှာစီဝေးလုပ်နေပါတယ်။အမေရိကန်ပြင်သစ်ဩစတြေးလျဂျာမနီအီတလီဗြိတိန်နဲ့နယ်သာလန်နိုင်ငံတွေကကာကွယ်ရေးဝန်ကြီးတွေဆွေးနွေးနေကြတာပါတိုက်ခိုက်မှုကိုဘယ်လိုအချိန်တွင်းမြင့်လုပ်နိုင်မလဲအဲ့ဒီလိုလုပ်ဖို့ဘာတွေလိုအပ်မလဲဆိုတာကိုဂျန်တဲ့ကာကွယ်ရေးဝန်ကြီးတွေကိုပြောပြချင်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကသတင်းထောက်တွေကိုပြောပါတယ် IS အဖွဲ့ကိုစီးရီးယားတိုက်ခိုက်တာမှာအဓိကပါဝင်နေတဲ့နိုင်ငံတွေအနေနဲ့မျက်နှာချင်းဆိုင်ပြီးမဟာဗျူဟာကိုအသေးစိတ်ဆွေးနွေးတာဒါပထမဆုံးအကျင့်ဖြစ်တယ်လို့ဝန်ကြီးကာတာကပြောပါတယ်အီရန်နဲ့ဆီးရီးယားမှာညှိနှိုင်းဖွဲ့ရဲ့လုပ်ငန်းတွေကိုကြီးကြီးမားမားအထောက်အကူပြုနိုင်တဲ့ဒေသတွင်းကအာရဗ်မဟာမိတ်နိုင်ငံတွေပါဝင်လာအောင်လုပ်ဖို့အရေးကြီးတယ်ဆိုတာကိုလည်းဝန်ကြီးကာတာကအထူးထောက်ပြပြောဆိုပါတယ်။ ရတဖွဲ့ဝင်တွေကိုလေ့ကျင့်သင်တန်းပေးတဲ့ကိစ္စဟာအမေရိကန်နဲ့ဂျန်တဲ့အနောက်နိုင်ငံတွေလုပ်ဖို့မလွယ်တဲ့ကိစ္စဖြစ်တာကြောင့်အာရဗ်နိုင်ငံတွေဝိုင်းလို့ပြီးနိုင်တဲ့ကဏ္ဍတစ်ခုဖြစ်တယ်လို့ဝန်ကြီးကတာကပြောပါတယ်။အမေရိကန်ဥဆောင်တဲ့ညွန်ပေါင်းဖွဲ့ရဲ့တစ်စီတစ်ပိုင်းအဖြစ်အီရန်နဲ့ဆီးရီးယားက IS အဖွဲ့ရဲ့ပြစ်မှတ်တွေကိုလေကြောင်းကတိုက်ခိုက်နေတာမှာအာရဗ်နိုင်ငံအများပြားကစစ်လေယာဉ်တွေနဲ့ပါဝင်တိုက်ခိုက်နေတာပါ။ဂျော်ဒန်နိုင်ငံကနှစ်နိုင်ငံစလုံးမှာပါဝင်တိုက်ခိုက်နေပြီးဘာရိန်ဆော်ဒီအာရေဗျာနဲ့အာရဗ်စော်ဘောများပြည်တော်စုတို့ကတော့ဆီးရီးယားနိုင်ငံမှာပဲပါဝင်တိုက်ခိုက်ပြီးနေပါတယ်
။ဆီးရီးယားနဲ့အီရတ်နိုင်ငံထွေးကအချမ်းဖတ်မှုတွေနှိမ့်ဆက်ညှဉ်းပန်းမှုတွေကနေထွက်ပြေးလာကြတဲ့တန်းနဲ့ချီတဲ့ဒုက္ခတွေတွေထဲမှာ IS အစွန်းရောက်တွေနဲ့တခြားအချမ်းဖတ်ဝါဒီတွေပါရှိနေနိုင်တယ်ဆိုတဲ့စိုးရိမ်ချက်ကြောင့်ဆီးရီးယားနဲ့အီရတ်ကဒုက္ခတွေကိုအမေရိကန်ပြည်တော်စုကလက်ခံမဲ့အစီအစဉ်တွေတင်းကျပ်တင့်မတင့်ဆိုတာကိုဒီကနေ့ဗုဒ္ဓဟူးနေ့နှောင်းပိုင်းမှာပဲအမေရိကန်အထက်လွှတ်တော်ကမဲခွဲကြည့်ဖို့ရှိတယ်လို့ခန့်မှန်းရပါတယ်။ပြင်သစ်နိုင်ငံပါရီမြို့တော်မှာ IS အစွန်းရောက်တွေရဲ့တိုက်ခိုက်မှုကြောင့်ကမ္ဘာတစ်လွှာစိုးရိမ်မှုရှိလာတဲ့အချိန်မှာပဲအမေရိကန်အောက်လွှတ်တော်ကပါတီ200လောက်ထောက်ခံမှုနဲ့ဒီတင်းကျပ်မဲ့အစီအစဉ်တွေကိုပြီးခဲ့တဲ့နှစ်ကုန်ပိုင်းကချက်မှတ်ခဲ့ကြတာဖြစ်ပါတယ်။ဥပဒေထည့်အရအမေရိကန်နိုင်ငံရေးခလုံးခွေမပေးခင်မှာဒုက္ခသည်တွေဟာလုံခြုံရေးအန္တရာယ်မရှိတဲ့အကြောင်းပြည်တော်စုစုံစမ်းစစ်ဆေးရေးဘျူရိုပြည်ထရေးဝန်ကြီးဌာနနဲ့အမျိုးသားထောက်လှမ်းရေးဌာနညွှန်ကြားရေးမှူးတို့ကအတည်ပြုပေးရမှာဖြစ်ပါတယ်။ဒုက္ခသည်တွေဟာနှစ်နှစ်နီးပါးအချိန်ယူရတဲ့အထူးစုံစမ်းစစ်ဆေးမှုရှိနေပြီဖြစ်တာကြောင့်ဥပဒေပြုဖို့မလိုအပ်ဘူးလို့အမေရိကန်အစိုးရကပြောဆိုထားပါတယ်။ဒါအပြင်အခုလိုတားမြစ်ချက်ဟာကြီးမှန်းထားသလိုမဖြစ်ဘဲနိုင်ငံတကာမှအမေရိကန်ရဲ့ပုံရိပ်ကိုကျဆင်းစေပြီး IS အစွန်းရောက်တည်းရဲ့ဝါဒဖြန့်စရာတစ်ခုဖြစ်လာလိမ့်မယ်လို့လည်းအမေရိကန်အစိုးရကပြောဆိုထားပါတယ်။ပြီးခဲ့တဲ့နှစ်တုန်းကတော့အမေရိကန်အစိုးရကဆီးရီးယားဒုက္ခသည်တပေါင်းကိုလက်ခံမယ်လို့ပြောဆိုထားပါတယ်ရှင်။
ဒီဝေးကအတန်ညနေပိုင်းမြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင
်ဒီဝေးကနေဗိုလ်ထူးညနေပိုင်းသတင်းတွေကိုတရက်ဆက်လက်ထုတ်လွှင့်နေပါတယ်2009ခုနှစ်ရွှေဝါရောင်ဒေါ်လာရေးရဲ့ခေါင်းဆောင်တူဦးဖြစ်တဲ့အရင်ကတန်ကားတော်တပါးဖြစ်သူရှင်ကံမီလခေါ်ကိုငင်းကြီးလွင်ကိုလူဝင်မှုကြီးကြပ်ရေးဥပဒေနဲ့ဖမ်းဆီးလိုက်တဲ့အကြောင်း AOD သတင်းဌာနရဲ့သတင်းတပုတ်ကိုကိုးကားပြီးရိုက်တာသတင်းမှဖော်ပြထားပါတယ်။ကိုငင်းကြီးလွင်ဟာနေဆက်ကိုတရားမဝင်ဖြတ်ကျော်ပြီးတော့ဝင်လာတဲ့ဆိုပြီးအင်္ဂါနေ့ကမန္တလေးမြို့မှာဖမ်းလိုက်တာလို့သတင်းမှဖော်ပြပါတယ်။နိုင်ငံကူးလက်မှတ်အသစ်ပြန်လုပ်ဖို့အတွက်သူ့ရဲ့ဇနီးဖြစ်သူမရီစီယိုချာနာနဲ့အတူပြန်လာတာမှာဖမ်းခံရတာပါ။သူ့ကိုအာမခံမပေးတဲ့အတွက်ဆိုရင်လည်းအကြောင်းသူဟာစိတ်ပိုင်းဆိုင်ရာကျမကြီးမကောင်းတာကြောင့်ပုံမှန်စေတော့ဖို့လိုတဲ့အကြောင်းဘာကြောင့်အခုချိန်ဒီသူ့ကိုဖမ်းကျင်နေတာလဲဆိုတာမစင်စတတ်တဲ့အကြောင်းသူ့ရဲ့ဇနီးဖြစ်သူကပြောတာကိုသတင်းမှကိုးကားဖော်ပြထားပါတယ်။ကိုကြီးကြီးလွင်ဟာရှူအယောင်ဒေါ်လာရေးမှာသူပါဝင်ခဲ့တဲ့ခန်းကဏ္ဍနဲ့ပတ်သက်ပြီးရှင်ကံပီရာအဖြစ်ရဟန်းဘွားနဲ့2009ခုနှစ်နိုဝင်ဘာလမှာဖမ်းဆီးခံရပြီးတော့ထောင်ဒဏ်63နှစ်ချမှတ်ခံခဲ့ရပါတယ်။အဲဒီနောက်2012ခုနှစ်မှာလူငင်းချမ်းသာကွင်းနဲ့ပြန်လွတ်လာတာပါ။အဲဒီနောက်ပိုင်းမြန်မာနိုင်ငံနဲ့ထိုင်းနိုင်ငံတို့မှာတလဲစီနေထိုင်နေတယ်လို့မိသားစုကပြောပါတယ်။ဖမ်းဆီးခံရခြင်းတွင်အကျဉ်းချုပ်ရနေခံရပြီးနှိမ့်ဆက်ညှဉ်းပန်းခံရတယ်လို့သူကိုယ်တိုင်နဲ့အပြည်ပြည်ဆိုင်ရာလူရင်းချမ်းသာကွင်းအဖွဲ့ AI တို့ကပြောထားဥပါတယ်။မြန်မာနိုင်ငံကျင်းထောင်တွေထဲမှာကြံနေသေးတဲ့နိုင်ငံရေးကျင်းသားတွေကိုပြန်လည်ပေးဖို့အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးအန်သိုနီဘလင်ကန်ကတိုက်တွန်းအပြီးရပိုင်းတွင်မှာပဲအခုကိုငင်းကြီးလွင်ဖမ်းခံရတဲ့သတင်းထွက်လာတာပါ
။မြောက်ကိုရီးယားရဲ့အခုနောက်ဆုံးနျူကလ িয়ার စမ်းသပ်မှုကိုစတင်တဲ့အနေနဲ့ပြင်းထန်တဲ့ဒဏ်ကပ်ပိတ်ဆို့မှုတွေချမှတ်တဲ့နေရာမှာတခြားကမ္ဘာနိုင်ငံတွေနဲ့အတူတရုတ်နိုင်ငံလည်းပူးပေါင်းရမယ်လို့မြောက်ကိုရီးယားနဲ့တရုတ်နိုင်ငံကြားထူးခြားတဲ့ဆက်ဆံရေးရှိနေတာကိုထောက်ပြပြီးအမေရိကန်ပြည်ထောင်စုကပြောဆိုလိုက်ပါတယ်။ဒီကနေ့ဗုဒ္ဓဟူးနေ့တောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးရောင်ပြွန်ဆွနဲ့ဆိုးမြို့တော်မှာတွေ့ဆုံစဉ်မှာအမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့အရင်ကနျူကလ িয়ার စမ်းသပ်မှု၃ခုအတွဲကုလသမဂ္ဂကဒဏ်ခတ်ပိတ်ဆို့ထားတဲ့ကြားကပဲပြီးခဲ့တဲ့ဇန်နဝါရီလ6ရက်နေ့ကနိုင်ငံရဲ့ပထမဆုံးဟိုက်ဒရိုဂျင်ဘုံးကိုစမ်းသပ်တယ်လို့မြောက်ကိုရီးယားတို့ရဲ့ကြေညာချက်ကနိုင်ငံတကာအသိုင်းအဝိုင်းကိုစိတ်ဆိုးဒေါသထွက်စေခဲ့ပါတယ်။တရုတ်နဲ့မြောက်ကိုရီးယားနိုင်ငံတို့ဟာတန်တမာရေးအရာရောစီးပွားရေးအရာပါတိတ်ကိုရင်းနှီးတဲ့မဟာမိတ်တွေဖြစ်ပါတယ်။ဒါပေမဲ့မြောက်ကိုရီးယားနိုင်ငံကသူ့ရဲ့နျူကလ িয়ার ရည်မှန်းချက်ကိုမစွန့်လွှတ်တာကြောင့်နှစ်နိုင်ငံဆက်ဆံရေးမှာတင်းမာမှုတွေရှိလာခဲ့ပါတယ်။မြောက်ကိုရီးယားအပေါ်မှာပြင်းထန်တဲ့စီးပွားရေးဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ရင်အစိုးရပြုတ်ကျပြီးဒုက္ခသည်အများအပြားတရုတ်နယ်စပ်ဘက်ကိုရောက်ရှိလာမဲ့အရေးအပေါ်မှာလည်းတရုတ်အစိုးရကစိုးရိမ်ချက်ရှိနေပါတယ်။ ဒီကိစ္စနဲ့ပတ်သက်ပြီးတရုတ်တာဝန်ရှိသူတွေနဲ့ဆွေးနွေးဖို့အတွက်အမေရိကန်ဒုတိယဝန်ကြီးဘလင်ကင်ဟာဒီကနေ့နှောင်းပိုင်းတရုတ်နိုင်ငံကိုသွားရောက်မှာဖြစ်တယ်လို့နောက်သတင်းပတ်အတွင်းမှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီလည်းဘေကျင်းမြို့တော်ကိုရောက်ရှိလာမှာဖြစ်ပါတယ်
။တကမ္ဘာလုံးမှာရေနံစင်းလုံးတွေကြတာတရုတ်စီးပွားရေးနှေးကွေးသွားတာနဲ့ဒီနှစ်အတွက်ကမ္ဘာလုံးဆိုင်ရာစီးပွားရေးပေါ်အဆိုးမြင့်ခန့်မှန်းချက်တခုကြောင့်ဒီကနေ့အာရှအစုရှယ်ယာစီးတွေထပ်ကြပါတယ်။တူချူနီကေးအညွန်ကိန်းဟာတနိဒာရောင်းဝယ်လုပ်ချိန်အဆုံးမှာလေးရကန်လုံးနီးပါးကျသွားပြီးတဲ့နောက်ဘဲမာကဲလို့ခေါ်တဲ့ရှယ်ယာတွေကိုရောင်းတုပ်ဖို့အားပေးတဲ့ဈေးကွက်အခြေအနေကိုရောက်သွားပါတယ်။ဟောင်ကောင်ဟန်ဆန်အညွန်ကိန်းက 3.5 ရာခိုင်နှုန်းတောင်ကိုရီးယားကော့စပီအညွန်ကိန်းက 2.3 ရာခိုင်နှုန်းကျပါတယ်။တရုတ်ရှန်ဟဲအညွန်ကိန်းနဲ့ဩစတြေးလျ ASX S&P 200အညွန်ကိန်းတွေလည်း 1.3 ရာခိုင်နှုန်းစီအတိအကျကျသွားပါတယ်။ဒီသတင်းပတ်တွင်စီးပွားရေးနဲ့ပတ်သက်တဲ့သတင်းစိုးသုံးခုထွက်လာပြီးတဲ့နောက်ကမ္ဘာလုံးဆိုင်ရာစီးပွားရေးပေါ်ရင်းနှီးမြှုပ်နှံသူတွေအဆိုးမြင်သဘောထားရှိလာကြတာပါ။ပထမသတင်းစိုးကားတော့တရုတ်စီးပွားရေးဟာ2015ခုနှစ်တွင်6.9ရာခိုင်နှုန်းပဲတိုးတက်မှုရှိခဲ့တယ်ဆိုတဲ့အင်္ဂါနေ့ကကြေညာချက်ပါဒါဟာ25နှစ်တွင်တနစ်တာတိုးတက်မှုနှုန်းအနည်းကွေးဆုံးဖြစ်ပါတယ်ဒုတိယသတင်းကတော့2016ခုနှစ်အတွက်ကမ္ဘာစီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းဟာ3.4ရာခိုင်နှုန်းပဲရှိမယ်လို့အပြည်ပြည်ဆိုင်ရာငွေကြေးရောင်းမှုငွေအဖွဲ့ IMF ကရှင်းချခံမှန်းလိုက်တာပါဒါဟာအရင်ကခံမှန်းထားတာထက် 3.2 ရာခိုင်နှုန်းနည်းပါတယ်နောက်ထပ်သတင်းစိုးတစ်ခုကတော့အမေရိကန်ရေနံစင်းစည်းဟာဒစီကို $28အောက်တီကျသွားတာပါပဲဒါဟာ12နှစ်အတွင်းအနေဆုံးဖြစ်ပါတယ်ဝယ်လူကကျော်လာတာနဲ့အမျှကမ္ဘာရေနံဈေးကွက်မှာရေနံတွေပိုနေနိုင်တယ်လို့နိုင်ငံတကာစွမ်းအင်အေဂျင်စီကသတိပေးလိုက်ပြီးတဲ့နောက်အခုလိုဈေးထက်ကြတာဖြစ်ပါတယ
်အမေရိကန်နဲ့အီရန်ကြားရရှိထားတဲ့နျူကလ িয়ার သဘောတူညီချက်ကြောင့်နှစ်နိုင်ငံကြားတန်တမာရေးအခင်းကျင်းတဲ့ပေါ်ထွက်လာပြီးအီရန်ကဖမ်းဆီးထားတဲ့အမေရိကန်သင်္ဘောသား10ဦးအချင်းတို့အတွင်ပြန်လွတ်လာတယ်လို့နှစ်နဲ့ချီထိမ့်သိမ်းခံထားတဲ့အမေရိကန်နိုင်ငံသား5ဦးတို့လွတ်မြောက်ရေးအတွက်ကိုလည်းအထောက်အကူဖြစ်စေခဲ့တယ်လို့အမေရိကန်သမ္မတရဲ့အကြံပေးတဦးဖြစ်တဲ့ Ben Rose ကပြောဆိုလိုက်ပါတယ
်။နောက်ဆုံးရနိုင်ငံကသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်တင်ကြီးထိုက်တို့ကကြီးညာပေးသွားတာဖြစ်ပါတယ်။အခုတော့သတင်းဆောင်ပါတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။ဒီမှာသတင်းဆောင်ပါတွေကိုမပြောခင်မှာအီရတ်နိုင်ငံက ISJ ရဲ့အကြမ်းဖက်တိုက်ခိုက်မှုသတင်းတစ်ပုဒ်ကိုအရင်ပြောပြကြပါမယ်။အီရတ်နိုင်ငံမှာအကြမ်းဖက်လှုပ်ရှားနေတဲ့ IS အစွန်းရောက်စစ်သွေးကြွတွေအဖွဲ့ရဲ့လက်ချက်ကြောင့်တိုက်ဆုံမှုတွေလူမဆန်တဲ့လှုပ်ရက်တွေအပေါ်အမေရိကန်ပြည်ထောင်စုကပြစ်တင်ရှုတ်ချလိုက်ပါတယ်။2014နိစံပိုင်းကနေ2015ခုနှစ်နောက်ပိုင်းအတွင်းအီရတ်နိုင်ငံမှာအကြမ်းဖက်မှုတွေကြောင့်အရသာ 19,000 တိုက်ဆုံပြီး 3,000 ကျော်ဦးမဲ့အိမ်မဲ့ဖြစ်ခဲ့ရတဲ့အကြောင်းဖော်ပြထားတဲ့ကုလသမဂ္ဂရဲ့အစိုးရခန်းစာအပေါ်မှာအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနအရာရှိတဦးကမှတ်ချက်ပေးရမှာထည့်သွင်းပြောဆိုခဲ့တာပါအကြမ်းဖက်ဝါဒီတွေကလူပေါင်း 3,500 လောက်ကိုလည်းကြီးကျွန်နေအဖြစ်ထိန်းသိမ်းထားတယ်လို့လည်းကုလသမဂ္ဂအစိုးရခန်းစာကဖော်ပြပါတယ်ဒီအကြောင်းကိုတော့ VOA သတင်းတောက် Latical Hawk သတင်းပေးပို့ထားတာကိုကိုအောင်လွင်ဦးကပြောပြပေးမှာဖြစ်ပါတယ်ဗျာ
အစိုးရခန်းစာမှာဖော်ပြထားတဲ့ကိန်းဂဏန်းတွေဟာတုံ့လောက်စရာကောင်းတယ်ဆိုပေမဲ့လက်တွေမှာအခြေအနေဟာဒီထက်အများကြီးပိုဆိုးနိုင်တယ်လို့လည်းကုလသမဂ္ဂတာဝန်ရှိသူတွေကပြောပါတယ်စီရင်ခန်းစားပါအချက်လက်တွေကိုတော့အသက်မသေးလွတ်မြောက်လာသူတွေမျက်မြင်တွေ့သူတွေထံကရရှိတဲ့အချက်လက်တွေကိုအခြေခံပြုစုခဲ့တာဖြစ်ပေမဲ့ကျန်းကျုပ်ရက်စက်တဲ့လောရက်တော်တော်များများကတော့မှတ်တမ်းမတင်နိုင်ခဲ့ပါဘူးရက်စက်တဲ့အကျန်းဖက်လောရက်အများစုကတော့ IS အစွန်းရောက်တွေကကျူးလွန်ခဲ့တာလို့လည်းကုလသမဂ္ဂပြောခွင့်ရအမျိုးသမီး Ravina Shamdasani ကပြောဆိုခဲ့ပါတယ်
ISIL in particular has been employing the most gruesome methods to execute people.
လူတွေကိုအရှင်လက်လက်ဘူရိုစာနဲ့ကြိတ်တာမျိုးလို့ကွပ်မျက်တဲ့နေရာမှာအရက်ဆက်ဆုံးနှီးတွေကိုတော့အထူးသဖြင့် IS အစိုးရတွေကသုံးလို့ရှိရပါရှင့်။လူတွေကိုလှောင်ရင်နဲ့ထည့်ပြီးတော့ရေထဲကိုပစ်ချတာမျိုးလဲသူတို့လုပ်ခဲ့ဘူးပါတယ်။ရေရမဟုတ်တဲ့အကြောင်းရင်းနေတဲ့လူတွေကိုတတ်ပစ်နေရပါ။ဘာသာရေးဆရာတယောက်ဆိုရင်လည်းဆူတောင်းတာမမှန်လို့ဆိုပြီးတော့တတ်ခံရပါတယ်။ IS တွေပြင်းပြီးဆွဲတာခံရတဲ့ကလေးတွေလည်းရှိပါတယ်။ကလေးစုပေါင်း800လောက်ပြင်ပြီးဆွဲခံရတဲ့အထောက်အထားတွေလည်းကျမတို့မှာရှိပါတယ်။ဒီကလေးတွေကိုတိုက်ခိုက်ဖို့နေရာမှာအတင်းကျပ်ခိုင်းစီတာမျိုး၊ဘာသာရေးကြောင်းတွေ၊ရှေ့တန်းစစ်မြေပြင်တွေကိုတခါတည်းပို့လိုက်တာမျိုးတွေလည်းရှိပါတယ
်။အဲဆွန်ရောက်တွေရဲ့လက်ကနယ်မြေတွေကိုပြန်လည်သိမ်းပိုက်နိုင်နေဆိုပေမဲ့အချမ်းဖက်လူရဲတွေကတော့ရက်တက်မသွားပါဘူး။
We have also documented violations by pro government forces.
အစိုးရကိုထောက်ခံတဲ့တပ်ဖွဲ့တွေကျူးလွန်တဲ့လုပ်ရက်တွေကိုလည်းကျမတို့မှတ်တမ်းတင်ထားပါတယ်။တချို့နေရာတွေမှာ IS တွေတင်ထားတဲ့နေမြေကထွက်ပြေးလာတဲ့သူတွေကိုလုံခြုံရေးတပ်ဖွဲ့တွေကဖမ်းဆီးတာနှင်ထုတ်တာမျိုးတွေရှိပါတယ်
။ကုလသမဂ္ဂရဲ့အစိုးရခန်းစာပါတည်ဆုံသူအရေးအတွက်ကိန်းဂဏန်းအချက်လက်တွေကိုတော့အမေရိကန်ပြည်ထောင်စုကလက်တလောသိရအတိမပြုနိုင်သေးပါဘူး။ဒါပေမဲ့လည်း IS အစိုးရတွေရဲ့ရက်စက်ကြမ်းကြုတ်မှုကတော့မငင်းနိုင်တဲ့ကိစ္စတခုလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဘီကအင်္ဂါနေ့မှာပြောဆိုခဲ့ပါတယ်
။ The depth of ISIL's depravity has already been well documented and this report continues to show
ISIS တွေရဲ့ဆိုးရွားတဲ့လုပ်ရက်တွေဘယ်လောက်ထိကြီးမားတယ်ဆိုတာကတော့ထောက်ထားမှတ်တမ်းတွေရှိပြီးသားပါ။ အခုအစီရင်ခံစာမှာလည်း ISIS အဖွဲ့ရဲ့အကြမ်းဖက်လှုပ်ရှားမှုတွေမှာတုံးတဲ့ရက်စက်မှုတွေကိုဖော်ပြလိုက်တာပါပဲ
။ဂျပန်နိုင်ငံကတော့အီရန်နဲ့ဆီးရီးယားနိုင်ငံတွေကအကြမ်းဖက်မှုတွေကြောင့်ထွက်ပြေးလာတဲ့ဒုက္ခသည်တွေကိုနောက်ထပ်အကူအညီပေးမယ့်အစီအစဉ်တစ်ခုကိုအင်္ဂါနေ့မှာပဲကြေညာလိုက်ပါတယ်။အသုံးစရိတ်တွေအတူပြည့်ချက်ရပြီးရတဲ့နောက်ထပ်အကူအညီတွေပေးရဖို့စီစဉ်နေတဲ့အကြောင်းဂျပန်နိုင်ငံရဲ့ဝန်ကြီးဖူမီယိုကီရှိရာကပြောဆိုခဲ့တာ
ပါ။မဆုနေနီまあシリアいやこのイラクの難民と
シリアイランねインディジェ人間がピリンピバ毒化でとはジャパン人間が投版たれドラー単830部購入であぴん後たドラー単350部購入で撤避まきてちゃう陳謝るばれ。
US シリアね他人間がアチャンパムにちゃう撤避らじゃれ倒ねちへ毒化でがろあのヨーロッパ人間にま孤論運やぼボーカンデータ人間にがてせん撤退やまကုခရေခဲလောင်ချမ်းရေးလာတဲ့ရာသီဥတုအောက်မှာခလုံးစရာနေရာမရှိတဲ့ဖြစ်မျိုးတွေနဲ့လည်းရင်ဆိုင်နေကြရပါတယ်ခင်ဗျာ
။ကောင်းလုံးပြောပြတော့တာဖြစ်ပါတယ် VOA ကနေဗုဒ္ဓနေညနေခင်းသတင်းတွေကိုဆက်လက်အထံလွှင့်ပေးနေပါတယ်။ရှမ်းပြည်နယ်ဘက်ကတိုက်ပွဲသတင်းကိုပြောခင်မှာဂျာမနီကမြန်မာနိုင်ငံမှာအကူအညီတွေထပ်ပေးတဲ့သတင်းတစ်ပုဒ်ကိုပြောပြခြင်းပါတယ်။ပြီးခဲ့တဲ့နှစ်ထဲ EBN နဲ့ချုပ်တွေ့ခဲ့ရတဲ့မြန်မာပြည်မြောက်ပိုင်းကလေးဒေသကိုအကူအညီပေးဖို့ဂျာမနီဆိုရကယူရို300ထပ်မံလူတန်းမှုဆုံးဖြတ်ခဲ့ပါတယ်။ကလေးဒေသတွေမှာရှိတဲ့ချီလက်ဒေသ32ရွာရဲ့လမ်းပန်းဆက်သွယ်ရေးအတွက်တံတားတွေနဲ့လမ်းတွေကိုဒီငွေနဲ့တိစောက်သွားမှာဖြစ်ပါတယ်။နောက်အစိုးရတက်လက်ထက်မှာမြန်မာပြည်တွင်းကအကူအညီလိုအပ်တဲ့နေရာတွေကိုဆွေးနွေးပြီးဆက်လက်ကူညီသွားဖို့လည်းညှိနှိုင်းသွားမယ်လို့မြန်မာနိုင်ငံဆိုင်ရာဂျာမနီသံတမန်ကြီးခရစ်စတန်လီဝစ်ကပြောပါတယ်။အပြည့်စုံကိုတော့ဆက်သွယ်ပြီးမြန်ထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ပြီးခဲ့တဲ့နှစ်ဇူလိုင်လလယ်လောက်ကလေးကစခဲ့တဲ့မိုးကြီးရေရှမ်းမှုတွေကြောင့်ရေဘေးအန္တရာယ်ဆူဆူဝါးဝါးခံခဲ့ရတဲ့မြန်မာပြည်မြောက်ပိုင်းဒေသတွေကိုဂျာမနီအစိုးရအနေနဲ့ယူရို300ထပ်မံလူတိုင်းသွားမှလည်းဖြစ်ပါတယ်။ရေဘေးအန္တရာယ်ကိုအစိုးရဆုံးခံခဲ့ရတဲ့နေရာအဖြစ်ကလေးဒေသကိုဆူဝါတာဝန်ရှိသူတွေကထောက်ပြတာကြောင့်ဒီဒေသတဝိုက်ကိုပဲအကျိုးရှိအောင်ထိထိရောက်ရောက်ကူညီသွားမယ်လို့မြန်မာနိုင်ငံဆိုင်ရာဂျာမနီသံအမတ်ကြီးခရစ်စတန်လူဝစ်က VOA ကိုပြောပါရယ
်။ Idea, let's say we discuss always our cooperation with our partners in the government.
ကျွန်တော်တို့တွေဟာမွေးမြူရေးရေလုံငန်းနဲ့ကြေးလက်ဒေတာဖွံ့ဖြိုးရေးဝန်ကြီးဌာနနဲ့ပူးပေါင်းတိုင်ပင်တဲ့အခါမှာသူတို့ကြံပြတာကကလေးဒေတာတဝိုက်ကိုပါပြီးခဲ့တဲ့နှစ်ထဲရေဘေးအန္တရာယ်ကြုံတွေ့ခဲ့ရတဲ့တိုင်းနယ်ပြည်နယ်အများစုရှိပေမဲ့ကလေးဒေတာဟာရေဘေးတံကိုအစိုးရဆုံးခံခဲ့ရတဲ့ဒေတာတစ်ခုဖြစ်တယ်လို့လည်းအစိုးရကအကြံပေးထောက်ပြတာကြောင့်ကျွန်တော်တို့ဖွဲ့ဝင်တွေကိုအရင်ဆုံးဆေးလွတ်ခဲ့ပါတယ်ပြီးတော့ကျွန်တော်တို့ဖွဲ့ဝင်တွေနဲ့ဤပညာပိုင်းအကူအညီပေးတဲ့KFW ဖွံ့ဖြိုးရေးဘဏ်တို့ဟာဒီဒေတာတဝိုက်ကိုလေလာဆန်းစစ်ပြီးတော့ကျွန်တော်တို့ရဲ့ပထမအစီအစဉ်ကိုလှုပ်ဆောင်ဖို့အတွက်အတည်ပြုခဲ့တာပါအဓိကကတော့အဲ့ဒီဒေတာတဝိုက်မှာလန်ဒတာအပျက်စီးအတော်လေးများခဲ့တာကြောင့်ကျွန်တော်တို့တွေဟာဒေတာကန်ပြည်သူတွေအတွက်ကောင်းမွန်တဲ့လူနေမှုဘဝရဖို့အတွက်ကူညီဖို့လိုပါတယ်ကျွန်တော်တို့အနေနဲ့တနိုင်ငံလုံးကိုအကူအညီမပေးနိုင်ပေမဲ့လို့ဒေတာတစ်ခုတည်းကိုပဲဥတည်ထားလိုက်ရင်အဲ့ဒီနေရာအတွက်အတော်များများအကျိုးရှိအောင်ထိထိရောက်ရောက်ကူညီနိုင်မှာလည်းဖြစ်ပါတယ်
ဒီထောက်ပံ့ငွေတွေကိုကလေးဒေတာတွန်းမှရှိတဲ့ဒေတာကန်ပြည်သူတွေရဲ့လမ်းပန်းဆက်သွယ်ရေးအတွက်တံတားတွေနဲ့လမ်းတွေတိစောက်သွားမယ်လို့သူကဆက်ပြောပါတယ်
။ We see around 50,000 people are affected and would benefit and
ကျွန်တော်တို့ရဲ့အကူအညီတွေဟာရေဘေးသင့်ပြည်သူ 6,000 ကျော်အတွက်ပုံမှန်အခြေအနေလည်ပတ်နိုင်အောင်အထောက်အကူဖြစ်စေခဲ့ပါတယ်။ခင်ဗျားတို့လူတွေကိုပို့ဆောင်ဆက်သွယ်ရေးလမ်းကြောင်းတွေကိုဖြတ်တောက်ခံရမယ်ဆိုရင်ခင်ဗျားတို့ရဲ့ layer ထွက်ပစ္စည်းတွေကိုရောင်းဝယ်ဖောက်ကားတာမရနိုင်သလိုတခြားနေရာတွေကိုလည်းလိုရင်းတကူသွားနိုင်မှာမဟုတ်ပါဘူး။ဒါပြင်ခင်ဗျားတို့ရဲ့ကလေးတွေကိုစာတင်ကျောင်းတွေစီကိုပို့နိုင်မှာလည်းမဟုတ်ပါဘူး။နေထိုင်မကောင်းတဲ့သူတွေကိုလည်းဆေးရုံစည်းကမ်းတွေကိုပို့ပေးဖို့ခဲယဉ်နိုင်ပါတယ်။ဒါကြောင့်မလို့ဒေတာရဲ့အခြေခံအဆောက်အုံတွေဖြစ်တဲ့လမ်းပန်းဆက်သွယ်ရေးကိုဖန်တီးပေးတာဟာတကယ့်ကိုအရေးပါတဲ့ခန်းကဏ္ဍတစ်ခုပဲဖြစ်ပါတယ
်။ဒါပြင်တခြားရေဘေးသင့်ဒေတာတွေဖြစ်တဲ့အေယာဝတီတိုင်းဒေတာကြီးနဲ့ရခိုင်ဒေတာတွေကိုလည်းအရေးပေါ်အကူအညီတွေပေးနိုင်ဖို့ရန်ပုံငွေရထားတာတွေရှိတယ်လို့ဆိုပါတယ်။မြန်မာနဲ့ဂျာမနီနှစ်နိုင်ငံကြားဆင်းရဲမွဲတေမှုလျှော့ချနိုင်ရေးဟာနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်ဖို့အဓိကဦးစားပေးကဏ္ဍတစ်ခုဖြစ်တာကြောင့်အစိုးရတဲ့လက်ထက်မှာလည်းဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေကိုဆက်လက်လှုပ်ဆောင်သွားမယ်လို့သူကဆိုပါတယ
်။ Dawn San Suu Kyi, she made a statement that also in future she wants the main development assistance to be channeled
ရွေးကောက်ပွဲအနိုင်ရပါတီဥက္ကဋ္ဌ Dawn San Suu Kyi ကလည်းအနာဂတ်မှာသူ့အနေနဲ့တိုင်းပြည်ဖွံ့ဖြိုးတိုးတက်ဖို့အဓိကထားလှုပ်ဆောင်သွားမယ်လို့ပြောဆိုခဲ့ပါတယ်။ဒါကြောင့်ဆိုရတဲ့လက်ထက်မှာကျွန်တော်တို့အနေနဲ့အစိုးရတာဝန်ရှိသူတွေသာသိတဲ့မြန်မာပြည်ရဲ့ဘယ်နေရာမှာဘယ်လိုဆင်းရဲမွဲတည်နေတယ်လဲဆိုတာကိုဆွေးနွေးပြီးတော့အဲ့ဒီနေရာတွေမှာကျွန်တော်တို့တွေဘယ်လိုကူညီနိုင်မလဲဆိုတာကိုညှိနှိုင်းခြင်းပါတယ်
2015 ခုနှစ်ကမိုးကြီးရေလျှံမှုတွေကြောင့်တိုင်းနယ်ပြည်နယ်12ခုမှာရေပေးတင်ခဲ့ပြီးတော့လယ်မြေဧက9သိန်းကျော်ပျက်စီးဆုံးရှုံးခဲ့တာပါ။ဒါကြောင့်လည်းပြီးခဲ့တဲ့ဇူလိုင်လ31ရက်နေ့မှာလက်ရှိသမ္မတဦးသိန်းစိန်ကနေရေပေါ်အခြေအနေကြီးညာပြီးပြည်တွင်းကနိုင်ငံတကာအကူအညီတွေကိုပါတရားဝင်လက်ခံခဲ့ပါတယ်။အစိုးရအနေနဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေမှာအသုံးပြုဖို့ပြည်ထောင်စုတည်ထက်ရန်ပုံငွေတွေကစက်တန်းပေါင်း24ဘီလီယံကိုပြည်အောင်စုလွှတ်တော်ကခွင့်ပြုထားပါတယ်ခင်ဗျာ။
ကိုထောင်ရန်ကုန်ကနေသတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုတစ်ခါတော့ရှမ်းပြည်နယ်ကြောင်မဲမြို့ကတိုက်ပွဲသတင်းတစ်ပုဒ်ကိုပြောပြတင်ပါတယ်ရှမ်းပြည်နယ်ကြောင်မဲမြို့နယ်အတွင်းမှာရှမ်းနယ်ပလောင်တပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားတာကြောင့်လွယ်စွာရွာသား80ကျော်လောက်ဟာမိုးကုတ်မြို့ကိုတင်းရှောင်နေကြပြီးတော့အနည်းဆုံးရွာသား5ယောက်ကိုရှမ်းတပ်ဖွဲ့ကဖမ်းဆီးထားတယ်လို့တင်းရှောင်လာတဲ့ရွာသားတအူးကပြောပါတယ်ရှမ်းပြည်နယ်အတွင်းကစစ်ပီးဒုက္ခသည်တွေရဲ့အခြေအနေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ခင်ဗျာ
ဟုတ်ကဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်မရေးထိုးသေးတဲ့ပလောင်လွတ်မြောက်ရေးတပ်ဦး PSLF DNLA ခေါ်ပလောင်လက်နက်ကိုင်တပ်ဖွဲ့နဲ့ NCA ကိုလက်မှတ်ရေးထိုးထားတဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းရှမ်းတပ်ဖွဲ့တွေဟာပြီးခဲ့တဲ့လတွေကကုတ်ခိုင်နယ်မြေဘက်မှာတိုက်ပွဲတွေဖြစ်ပွားခဲ့ရာကဒီရက်ပိုင်းတွေမှာတော့ကြောင်မဲတီဘောစတဲ့မြို့နယ်တွေအတွင်းမှာပါဇက်တိုက်ဆိုသလိုတိုက်ပွဲတွေဖြစ်ပွားလာခဲ့ပါတယ်လွန်ခဲ့တဲ့တနင်္ဂနွေနေ့မနက်ကကြောင်မဲမြို့နယ်လွယ်စာရွာမှာဖြစ်ပွားတဲ့တိုက်ပွဲကြောင့်ဒေသခံပလောင်ရွာသားတွေဟာမိုးကုတ်မြို့ကအုပ်ဖို့ဘုံကြီးကျောင်းကိုထွက်ပြေးတင်းရှောင်နေရတယ်လို့ဒုက္ခသည်အရေးကိုကိုကြီးဆောင်ရွက်နေတဲ့တအန်းကျောင်းသားနဲ့လူငယ်အဖွဲ့ဝင်တဦးကပြောပါတယ်
မကောအုပ်ပေါ်ကြမှာဗျာခလေးရလူကြီးရဆိုရင်ခုနက20တောရှိရဗျာဟိုအာစီအာနဲ့တီအန်နဲ့နေတဲ့ပွဲရွာထဲမှာဖြစ်နေလို့အဲ့ဒါတို့ကခဏချောင်းနေတာပြောတယ်လဲစာမိုင်းကောင်းလဲစာကျောင်းမဲမြို့နယ်လို့ပြောမယ်
လောလောဆယ်မှာတော့တင်းချောင်လာတဲ့ရွာသားတွေကိုဒေသခံအာဏာပိုင်တွေနဲ့လူမှုအသင်းအဖွဲ့တွေကကူညီထောက်ပံ့ထားတယ်လို့လည်းဆက်ပြောပါတယ
်ကျွန်တော်မြင်တဲ့ကဒီအုပ်ချုပ်ရေးလိုင်းတွေရှိမယ်ဒီရပ်ကွက်အုပ်ချုပ်ရေးလိုင်းတွေရှိတယ်နောက်ကြတော့တခြားလူမှုအသင်းတွေလာကူညီတယ်ဒီလိုမျိုးစေတနာရှင်တွေကအဲ့လိုမျိုးလာကူညီခုဒီလိုကဒီစက်ဆံလာကူညီတယ်ဟင်းဒီဟင်းရက်တဲ့အဲ့လိုမျိုးတွေပေါ့အောင်တော့ဘာတော့ကြတော့တို့ဒီမှာပေးထားခဲ့ကြဗျာတို့ပါလာတဲ့ဟာတွေရောတို့ပေးတဲ့ဟာရောဆင်တော့နည်းနည်းလုံလောက်မှုရှိရရှိကြဗျာ
မိုးကုတ်မြို့ဥဖို့ဘုန်းကြီးကျောင်းမှာခိုးလုံနေတဲ့လွဲစားရွာသားတူဦးကတော့ရှမ်းတပ်ဖွဲ့ကသူတို့ရွာကလူ9ယောက်ကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့ပြောပါတယ
်9ယောက်လောဖမ်းသွားတာဗျာ9ယောက်ရှမ်းဖွဲ့ရွာထဲကလူ9ယောက်သာပါပြန်မလို့တဲ့ဟိုဗျာမတွေ့တဲ့ဟိုဟာ
လွန်ခဲ့တဲ့နှစ်ဖေဖော်ဝါရီလဇန်းကလည်းလွယ်စာကြီးရွာအနီးဒေသတွင်းမှာပလောင်တက်တဲ့အစိုးရတပ်ကြတိုက်ပွဲတွေပြင်းထန်ခဲ့တာကြောင့်အနည်းဆုံးပလောင်ရွာ၄ရွာကဒေသခံရွာသား1000လောက်ဟာမိုးကုတ်မြို့ကိုတိမ်းရှောင်ခဲ့ရပါတယ်။ PSLF DNLA ခေါ်ပလောင်တက်ဖွဲ့နဲ့ RCSS SSA တောင်ပိုင်းရှမ်းတက်ဖွဲ့တွေဟာနေမြေပိုင်ဆိုင်မှုနဲ့ပတ်သက်ပြီးနန်းခမ်းနဲ့ကုတ်ခိုင်မြို့နယ်ဘက်တွေမှာပြီးခဲ့တဲ့နှစ်အောက်တိုဘာလကတိုက်ပွဲတွေစတင်ခဲ့တာဖြစ်ပါတယ်။ပလောင်တပ်ဖွဲ့တွေဘက်ကသူတို့ထိန်းချုပ်နယ်မြေအတွင်းကို SSA တောင်ပိုင်းရှမ်းတပ်ဖွဲ့တွေကဝင်ရောက်လာတာကြောင့်တိုက်ခိုက်တာဖြစ်ကြောင်းပြောဆိုသလိုရှမ်းတပ်ဖွဲ့တွေဘက်ကတော့အရင်ကတည်းကဒီနယ်မြေတွေကိုသူတို့စုမိုးခဲ့တာဖြစ်ကြောင်းအပြန်အလှန်ပြောဆိုတာတွေရှိနေပါတယ
်။ကြောင်ဝင်းမြို့နယ်မှာရှမ်းနယ်ပလောင်တပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့တဲ့အခြေအနေကိုရန်ကုန်ခြေစိုက်သတင်းတော့ကိုမိုးစောပြောပြခဲ့တာဖြစ်ပါတယ်အခုတခါတော့ထိုင်းမြန်မာနယ်ဇက်ဘက်ကသတင်းတပုတ်ကိုပြောပြကြပါမယ်ထိုင်းနိုင်ငံမှာတည်ဝင်နေထိုင်ခွင့်အထောက်အထားမရှိဘဲပညာသင်ကြားနေကြတဲ့မြန်မာကလေးငယ်တွေအတွက်ခွင့်လန်းတွေမကြခင်ပိုရှိလာတော့မယ်လို့ဒီចောင်းသားလေးတွေရဲ့အရေးဆောင်ရွက်နေသူတွေကပြောပါတယ်မဲဆောင်မြို့နယ်အတွင်းကထိုင်းဆွေရចောင်းတွေမှာတက်ရောက်ပညာသင်ကြားနေတဲ့တည်ဝင်နေထိုင်ခွင့်အထောက်အထားမဲ့မြန်မာចောင်းသားတွေကိုတည်ဝင်နေထိုင်ခွင့်အထောက်အထားထုတ်လုပ်ပေးဖို့ထိုင်းတာဝန်ရှိသူတွေစီစဉ်နေပြီးတော့မဲဆောင်မြို့မြန်မာစာသင်ကျောင်းကတာဝန်ရှိသူတွေနဲ့ဒီကနေ့ဆွေးနွေးခဲ့ကြတာပါအပြည့်စုံကိုတော့ထိုင်းနိုင်ငံကနေ VOA သတင်းတော့မအေးမကသတင်းပေးပို့ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ထိုင်းနိုင်ငံတွင်မှမွေးဖွားခဲ့တဲ့မြန်မာကလေးတွေအတွက်ထိုင်းနိုင်ငံမှာတရားဝင်နေထိုင်ခွင့်အထောက်အထားလက်မှတ်ထုတ်ပေးနိုင်ရေးအစည်းအဝေးတစ်ခုကိုမဲဆောက်မြို့ Central Maitri စွန်စာကျောင်းမှာဒီကနေ့ကျင်းပခဲ့ပါတယ်ဒီအစည်းအဝေးဟာ2016ခုနှစ်အတွင်းမှာမြန်မာကလေးတွေအတွက်ပညာရေးကျန်းမာရေးနဲ့လုံခြုံရေးတို့အတွက်အခွင့်အလမ်းတွေရရှိစေဖို့အထောက်အထားလက်မှတ်စတင်လုပ်ပေးတဲ့အစီအစဉ်ဖြစ်တဲ့ဆိုပြီးထိုင်းရှိနေများကောင်စီရဲ့လူနည်းစုအခွင့်အရေးဆိုင်ရာကော်မတီဥက္ကဋ္ဌဆူရဖုံကောင်းချန်ထွက်ကအခမ်းအနားမှာပြောသွားပါတယ်။ Central Maitri စွန်စာကျောင်းကမြန်မာကျောင်းသားမောင်မြတ်သူရကတော့ဒီလက်မှတ်ရရှိတဲ့အတွက်ကျောင်းသားတဦးရဲ့အခွင့်အရေးရရှိမှာဖြစ်တယ်ဆိုပြီးဝမ်းသာကြောင်းပြောပြပါဗျာ။ဒီ
နေ့တော့တရားလက်ဝင်နေတာတော့ခုနှစ်တည်းက3နှစ်နှစ်တည်းကနေတော့ဥမာရဥမာတပုန်ပြီးဥမာရ
ထိုင်းနိုင်ငံတွင်းမှာနေထိုင်ခွင့်လက်မှတ်တွေဖြစ်တဲ့ထောလော73ထောလော74ဆိုတဲ့လက်မှတ်တွေဟာယာယီနိုင်ငံကလက်မှတ်လုပ်တဲ့သူတွေကိုထုတ်ပေးတဲ့အခါမှာအသုံးပြုတဲ့ဆိုင်ရွက်စာတမ်းတွေဖြစ်ပြီးဒီလက်မှတ်ရှိသူတွေရဲ့သားသမီးတွေဟာအခုကနန်း73လုံးပါတဲ့ထိုင်းနိုင်ငံတွင်းတရားဝင်အထောက်အထားတစ်ခုအဖြစ်ထုတ်ပေးမဲ့လက်မှတ်ကိုရှောက်ထားနိုင်တယ်လို့ဆိုပါတယ်ဒီလက်မှတ်မှာအဆင့်နှစ်ခုခွဲထားပြီးထိုင်းနိုင်ငံတွင်းမှာမွေးဖွားကြောင်းအထောက်အထားပြန့်နိုင်သူတွေကတော့ရှေ့ဆုံးကကနန်း3ညနဲ့စပြီးနောက်ဆုံးမှာ89နဲ့ဆုံးတာဖြစ်ပါတယ်။နောက်အဆင့်တစ်ခုကတော့အထောက်အထားမရှိတဲ့သူတွေရဲ့ကလေးတွေကိုတော့ကနန်းနံပါတ်3ညနဲ့စပြီးနောက်ဆုံးမှာ3ညနဲ့ဆုံးတဲ့လက်မှတ်တွေထုတ်ပေးမှာဖြစ်ပါတယ်။အခွင့်အရေးကတော့အနည်းငယ်ကွာခြားပေမဲ့ပညာသင်ကြားခွင့်နဲ့ခရီးသွားလာခွင့်နဲ့အတူရရှိမှာဖြစ်ပြီးသုံးရကနန်းနဲ့ဆုံးတဲ့ကလေးတွေကတော့ကျမ်းမာရေးဆောက်ရှောက်ခွင့်တွေမှာကုန်ကြစရိတ်တွေအခမဲ့ရရှိမှာမဟုတ်ဘူးလို့ဆိုပါတယ်။မြမရှေ့ပြောင်းကျောင်းဆရာတူဦးဖြစ်တဲ့ကိုမင်းမင်းကလည်းဒီလက်မှတ်တွေရရှိခဲ့ရင်မြမကလေးတွေအတွက်လုံခြုံရေးကျန်းမာရေးပညာရေးအခွင့်အလမ်းတွေရရှိကြအောင်အခုလိုပြောပါတယ်
။အဲ့ဒီလက်မှတ်တွေရကြရစီနံပါတ်1တော့သူတို့ပညာရေးအခွင့်အလမ်းရှိတာပါနော်။ဒီထိုင်းကျောင်းတွေမှာသူတို့ဟိုတက်ခွင့်ရှိတယ်။နောက်ပြီးလို့ရှိရင်သူတို့အဲ့ဒီအောင်လက်မှတ်တွေထုတ်ပေးမယ်နံပါတ်1ပေါ့နော်။နံပါတ်2ကတော့သူလုံခြုံရေးပေါ့နော်။ဒီကြွားလာတဲ့ခါမှာဆိုလို့ရှိရင်သူရဲ့လုံခြုံရေးအတွက်ဟိုအမခံရရှိတယ်။နံပါတ်3ကတော့ဒီစိတ်ကူတာခုပေါ့နော်။ဒီစိတ်ဝင်စားတဲ့မှာဆိုလို့ရှိရင်လည်းကျွန်တော်တို့ပြည်ပလာဒီ10ကလမ်းမရှိတယ်ဆိုလို့ရှိရင်အခုကြားစိတ်မပြရဘဲနဲ့စိတ်ကူတာခံနိုင်ရရှိတယ်။ဆိုတော့ကလေးတွေအနာဂတ်ရဲ့ပညာရေးရဲ့ကျန်းမာရေးရဲ့လုံခြုံရေးကိုအထောက်အကူဖြစ်တယ်ဒီလက်မှတ်က။နောက်ပြီးတော့ရှင်းနေပြောရတဲ့ဇာတ်ရအောင်ဆိုလို့ရှိရင်ဒီကလေးတွေကဒီအနာဂတ်ပညာရေးအတွက်ဒီဆရာဝန်အကြီးပေါ့နော်ပညာတရားခွင့်ရှိတယ်တခြားနေရာတွေမှာလည်းတရားခွင့်ရှိတယ်အဓိကအစိမ့်ပညာဆက်ပြီးတရားခွင့်ရှိတယ်ကြားပြောတယ်
ဒီလက်မှတ်ကို2010ခုနှစ်ကစပြီးထုတ်ပေးခဲ့ပြီးတဲ့နောက်ရန်နာသွားခဲ့ရာကနေအခု2015ခုနှစ်အတွင်းမှာထိုင်းနိုင်ငံမှာမွေးဖွားတဲ့မိသည့်နိုင်ငံသားကလေးကိုမဆိုထိုင်းနိုင်ငံထဲမှာနေထိုင်ခွင့်အထောက်အထားလက်မှတ်ကိုထုတ်ပေးဖို့ထိုင်းနိုင်ငံမှာဥပဒေချမှတ်ခဲ့ပါတယ်။မြန်မာကလေးတွေအတွက်ကတော့ဒီအထောက်အထားလက်မှတ်ဟာအထူးသဖြင့်ပညာရေးကိုစုံငန်းတိုင်အောင်သင်ကြားနိုင်ဖို့အတွက်အထောက်အကူဖြစ်စေတယ်ဆိုပြီးပြောဆိုကြပါတယ်။မဲဆောက်မြို့တဲကအစိုးရကျောင်းပေါင်း9ကျောင်းမှာရှိတဲ့မြန်မာနိုင်ငံသားကလေး432ဦးကဒီလက်မှတ်ရရှိရေးလျှောက်ထားခဲ့ရမှာ312ဦးကိုထိုင်းနိုင်ငံထဲမှာတရားဝင်နေထိုင်လို့ရတဲ့အထောက်အထားလက်မှတ်ဖြစ်တဲ့10နှစ်ခန့်နေထိုင်ခွင့်လက်မှတ်ထုတ်ပေးပြီးသားဖြစ်ပြီး312ဦးကတော့ကျန်နေသေးတယ်လို့သိရပါတယ်။အခုခါမှာတော့နောက်ထပ်ကလေးတိုင်းလျှောက်ထားခွင့်ရရှိဖို့အတွက်ထိုင်းရှင်းနေများကောင်စီရဲ့လူနည်းစုအခွင့်အရေးဆိုင်ရာကော်မတီဥက္ကဋ္ဌကလာရောက်ရှင်းပြဆွေးနွေးခဲ့တာဖြစ်ပါတယ်ရှင်။
တိုင်းချီတဲ့သတင်းတော့မအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ် VOE ကနေမြန်မာဘာသာစီစဉ်တွေကိုညနေ9:00 နာရီထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်သောရစီနေနေနဲ့ကျွန်တော်တို့ VOE မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုအင်တာနက်ကနေနားဆင်ခြင်းနဲ့ဆိုရင်တော့ burmese.voenews.com ဆိုတဲ့အင်တာနက်ဆာမျက်နှာမှာပြန်လည်နားဆင်ဖတ်ရှုနိုင်ပါတယ်အဲ့ဒီမှာထုတ်လွှင့်ခဲ့ပြီးသားသတင်းတွေကိုနားဆင်ဖတ်ရှုနိုင်လို့ VOE ကနေထုတ်လွှင့်ပေးနေတဲ့ရုပ်သံအစီအစဉ်တွေကိုလည်းကြည့်ရှုနိုင်ပါတယ်ခင်ဗျာသွားပြီးတော့သတင်းချင်းချုပ်ကိုကိုချော်ချော်သိန်းကအကြေညာပေးမှာဖြစ်ပါတယ်ခင်ဗျာ
။ပါကစ္စတန်နိုင်ငံတော်မြောက်ပိုင်းကတက္ကသိုလ်တခုကိုတနက်တွေဘုံတွေနဲ့ဒီကနေ့တိုက်ခိုက်တာမှာလူ25ယောက်ထဲမှနေတည်ဆုံးပြီးဒါဇင်ပေါင်းများစွာဒဏ်ရာရသွားတယ်လို့တာဝန်ရှိသူတွေနဲ့စစ်ရုံတင်းရင်းမြစ်တွေကပြောပါတယ်။အကြမ်းဖက်သမား၄ယောက်ပါတဲ့ဖွဲ့တစ်ဖွဲ့ဟာချက်စတာမျိုးကဘာချာခန်းတက္ကသိုလ်ကိုဒီကနေ့မနေ့9နာရီလောက်မှာတင်းဝင်လာပြီးကျောင်းသားတွေနဲ့ဆရာတွေကိုပြစ်ခတ်ကြတာလို့လူမျိုးရေးပိုင်းတင်းရင်းမြစ်တွေကပြောပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီနဲ့ရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂီလော့ဖ်လော့ဖ်တို့ဆွစ်ဇာလန်နိုင်ငံဇူရစ်မြို့တော်မှာဒီကနေ့ဗိုလ်ဒူးနဲ့တွေ့ဆုံဆွေးနွေးကြဖို့ရှိပါတယ်။ဆီးရီးယားရေမြောက်ကိုရီးယားနျူကလ ියر ဆန်တပ်မှုအပါအဝင်ဆွေးနွေးကြမယ့်ဥရောပအရှေ့လက်ပိုင်းနဲ့အာရှကီးစင်တစ်စီတစ်ပိုင်းဖြစ်အမေရိကန်နိုင်ငံသားဝင်ကြီးဒီကနေ့ဆွစ်ဇာလန်မှာရောက်နေတာပါ။အာရစ်စစ်သွေးကြောအဖွဲ့ကိုတက်ခတ်နေတဲ့စီးရီးမဟာဗျူဟာကိုဆွေးနွေးဖို့ခုနှစ်နိုင်ငံကကာကွယ်ရေးဝင်ကြီးတွေဒီကနေ့ပါရီမြို့တော်မှာဆွေးနွေးလုပ်နေပါတယ်။အမေရိကန်ပြင်သစ်ဩစတြေးလျဂျာမနီအီတလီဖြစ်တဲ့နဲ့နယ်သာလန်ကာကွယ်ရေးဝင်ကြီးတွေဆွေးနွေးနေကြတာပါ။2009ခုနှစ်ရှူဝါယောင်ဒေါ်လာရေးရဲ့ခေါင်းဆောင်တူဖြစ်တဲ့အရင်ကတန်ကာတော်တပါးဖြစ်သူရှင်ကာဗီလာခေါ်ကိုညင်ရီလွင်ကိုလူမှုကြည့်ကြရေးဥပဒေနဲ့အင်္ဂါနေ့ကမန္တလေးမြို့မှာဖမ်းဆီးလိုက်တဲ့အကြောင်းအေယာဝတီသတင်းဌာနရဲ့သတင်းတပုတ်ကိုကိုကာဗီရိုက်တာသတင်းမှာဖော်ပြထားပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညနေခင်းအစည်းအဝေးထုတ်လို့ရင်းမှုဟာကိုအောင်အောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ် VOA American အသံညနေခင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ညနေ 6:00 ခွဲကနေ 9:00 ထိ line kilometer 16 19နဲ့ 25 တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ညနေပါ
Thank you.
This program has come to you from the Voice of America, Washington.